ထိုင်းနိုင်ငံကော်တောင်ကျွန်းမှာဗစ်တင်လူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတော့တည်တံချမှတ်ခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးအတွက်ထိုင်းတရားရုံးတို့မှအယူခံဝင်မှုမြန်မာအစိုးရဘက်ကပြင်ဆင်နေပါတယ်။တရားရုံးတို့မှတင်တဲ့အယူခံမူကြမ်းကိုမြန်မာဥပဒေပညာရှင်တွေ၊မှုခင်းဆိုင်ရာကျွမ်းကျင်သူတွေနဲ့ထိုင်းရှိနေများကောင်စီနဲ့အတူပြင်ဆင်နေရလည်းဖြစ်ပါတယ်။ဒီအချင်းတွေကိုထိုင်းချီဆိုင် VOE သတင်းတော့မအေးမှာကအခုလိုသတင်းပေးပို့ထားပါတယ်။နားဆင်ပါခင်
။ဗီဒီယိုလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျောလူတပ်မှုနဲ့ပတ်သက်လို့ပြည်ထန်ပေးခြင်းခံရတဲ့မြန်မာရှစ်ပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလာတရနေ့ကပယ်ချခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံဘက်ကဥပဒေပညာရှင်တွေနဲ့မှုခင်းဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့လျများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးထိုင်းတရားရုံးချက်ကိုပြင်မဲ့အယူခံကိုပြင်ဆင်နေကြကြောင်းမြန်မာတန်ရုံးကိုစားပြုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေဦးအောင်မျိုးတန်းကပြောပါတယ်
။ဒီတော်စုရှင်းနေကြရုံးကနေပြီးတော့ညွန်ကျုပ်အနေနဲ့တော့ခင်ထုံးပါလာတယ်။နောက်တစ်ခါ CIA ကနေပြီးတော့မှုဝင်းဆိုင်ကကျွမ်းကျင်တဲ့ရေအူဦးစုံနိုင်ဦးအိမ်မြောက်ကအဓိကကောင်းဆောင်လာပါပဲ။မနေ့ကတော့အန်ကယ်တို့အဓိကကလေးသွားတွေ့တယ်။ကလေးပြီးတော့နောက်တစ်ခါရှင်းနေတဲ့ကောင်းကြည့်တဲ့နှစ်နာရီလောက်ညနေပိုင်းတနားယူရစားပြီးတော့ထိုင်ပြီးနှစ်နာရီခွဲလောက်စကားပြောပါတယ်။နောက်အဓိကတော့သူတို့ပြောချင်တာကတော့ဟိုဒီနေ့ကိုပဲတုံ့တက်သွားတယ်ဆိုတဲ့တဘောရေနောက်ပြီးတော့တကယ်လူများမှသူတို့အခုလုံးလိုက်ကြည့်လေ့လာကြည့်တဲ့အခါကျတော့အဲ့ဒီအချက်ဒီအားလုံးထဲမှာအဲ့ဒီချက်ဒီအားလုံးထဲမှာအခုကတေခန်းကြီးဘက်ကတင်တဲ့အချက်ဒီဟာခိုင်လုံးလေးပါရတာနဲ့ဒီအချက်လေးဒီပေါ်မှာဘယ်လိုကမဲတုံ့တက်ခဲ့ခြင်းရှိဘူးနောက်ပြီးတော့မှတေခန်းဘက်ကစစ်ကိုတုံ့တက်ခြင်းနဲ့ပြီးတော့ဒီလိုဘက်ကချက်တည်ခဲ့တာဒီပြီးလို့ဆိုတဲ့အကြောင်းအရာလေးကိုတုံ့တက်ထားတယ်ဆိုတော့ပြောတုံ့တက်ထားတဲ့ဟိုပဲသူကသိနေကြတာလား
မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုခင်းဆိုင်ရာကျွမ်းကျင်သူတွေဟာမတ်လ26ရက်နေ့ကနေမတ်လ29ရက်နေ့ထိထိုင်းနိုင်ငံကိုလာရောက်ခဲ့တဲ့လေးရတာစီးရီးစဉ်အတွင်းမှာလေကျောင်းလူတက်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာလူငယ်နှစ်ဦးကိုလည်းတွေ့ဆုံခဲ့ပါတယ်။မတ်လ28ရက်နေ့မှာတော့မြန်မာရှစ်ပြောင်းလူငယ်နှစ်ဦးရဲ့အယူခံအတွက်ပြင်ဆင်ချက်တွေကိုမြန်မာတန်ရုံးကိုစားပြုရှေ့နေဦးအောင်မျိုးတန်းနဲ့အတူပူးပေါင်းပြင်ဆင်မှုတွေလုပ်ခဲ့တာပါ။ပြင်ဆင်ချက်တွေနဲ့ပတ်သက်လို့လည်းရှေ့နေဦးအောင်မျိုးတန်းကအခုလိုပြောပါတယ်
။ဒီမူလချက်24ချက်ကနောက်တစ်ခါဒီပထမအပိုင်းမှာအရင်းချတဲ့အချက်စကူချက်ပေါ်မူပြီးပြီးတော့လည်းအန်ကယ်လိုမီယာကိုအယူဆောင်သွားဖို့အစီအစဉ်မှာအခုအချက်များတော့အန်ကယ်တို့တစ်ခါလောက်ဆိုပြီးမှာပါ
မြန်မာလူငယ်နှစ်ဦးရဲ့အယူခံကိုထိုင်းနိုင်ငံတရားရုံးချုပ်ကလာမယ့်ဧပြီလ23ရက်နေ့ထိအယူခံရဲ့တလဖတ်တိုးပြီးတော့ခွင့်ပြုပေးထားပါတယ်။မြန်မာရှစ်ပြောင်းလို့တမခန့်မှန်းခြေ4000လောက်အလုပ်လုပ်ကြနေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပါတယ်။2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံမှာရှိတဲ့ကော်စမွေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှုခုနှစ်မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်ရန်ပေးခဲ့ပြီးဘန်ခွန်အကျင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်